အမေရိကန်နဲ့ရုရှားကားဆောင်တို့ကိုဂျာဒုတိယကြိမ်ထိပ်သီးစုဝေးလုပ်ဖို့နှစ်နိုင်ငံကြားဆွေးနွေးစီစဉ်နေတယ်လို့အင်ပီရိုပြောခွင့်ရဆာရာဟက်ဂဘီဆန်ဒါစ်ကကြာသပတေးနေ့မှာ Twitter ကနေကြေညာပါတယ်။သမ္မတထရမ့်နဲ့သမ္မတပူတင်တို့ဖင်လန်နိုင်ငံဟယ်လ်စင်ကီမြို့မှာပထမကြိမ်ထိပ်သီးအစည်းအဝေးလုပ်ပြီး၃ရက်ကြာမှာပဲဒုတိယကြိမ်တွေ့ကြဖို့စီစဉ်နေတယ်ဆိုတဲ့ကြေညာချက်ထွက်လာတာပါ။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတထရမ့်အနိုင်ရစေဖို့အတွက်ရုရှားကဝင်နှောက်ခဲ့တယ်ဆိုတာကိုပထမကြိမ်ထိပ်သီးအစည်းအဝေးတွင်သမ္မတပူတင်ကညင်းနေပေါ့။သမ္မတထရမ့်ကလည်းသမ္မတပူတင်ဘက်ကနေရည်တည်ပြောဆိုရတဲ့အတွက်အမေရိကန်ပါတီနေရာစလုံးကလွှတ်တော်အမတ်တွေကဥပဒေပြောဆိုနေတာပါသမ္မတဗလာဒီမီယာပူတင်ကိုလာမယ့်ဆောင်းဦးရာသီမှာဝါရှင်တန်ကိုလာဖို့ဖိတ်ကြားရေးအမျိုးသားလူမျိုးရေးဆိုင်ရာဂျန်ပီပုတ်ကိုဂျွန်ဘိုလ်တန်ကိုသမ္မတထရမ့်ကညွှန်ကြားထားတယ်လို့ပြောခွင့်ရဆန်ဒါစ်ကတွစ်တာမှာရေးပါတယ်အမျိုးသားထောက်လှမ်းရေးအဖွဲ့ DNI ညွှန်ကြားရေးမှူးဒန်ကုတ်စ်ကတော့ထောက်လှမ်းရေးဆိုင်ရာဖြစ်လာနိုင်ခြင်းအန်ဒရီကိုကျွန်တော်တို့ဆန်းစစ်လေ့လာသွားပါမယ်အဲဒီကနေရလာတဲ့အချက်လက်တွေကိုသမ္မတကိုအစီရင်ခံတင်ပြပါမယ်လို့ကော်လိုရာဒိုပြည်နယ်မှာလုပ်တဲ့ဆွေးနွေးပွဲတစ်ခုတွင်ပြောသွားပါတယ်